Welcome to the Voice of America in Burmese.
မင်္ဂလာပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ2019ခုနှစ်ဖေဖော်ဝါရီလ17ရက်စနေနေ့ညနေပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေလိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်တင်လွှင့်နေပါပြီရှင်ကျွန်မခွန်ညိုပါအခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညနေခင်းမသောတာရှင်များရှင်ဒီကနေ့ညနေခင်းသတင်းတွေကိုကိုအောင်လွင်ဦးနဲ့ကျွန်မအနောက်လောက်ပြောပြပေးမှာပါမွတ်စလင်အများစုနေနိုင်တဲ့နိုင်ငံခုနှစ်နိုင်ငံကနိုင်ငံသားတွေအမေရိကန်ပြည်ဝင်ခွင့်ယာယီပိတ်ပင်တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အမိန့်ကိုအယူခံတရားရုံးကယာယီတားဆီးခဲ့တာကြောင့်အလွေမှုကြီးကြပ်ရေးဆိုင်ရာသမ္မတအမိန့်အသီးရေးဆွဲဖို့စဉ်းစားနေတယ်လို့ဒေါ်နယ်ထရမ့်ကပြောပါတယ်။အမိမြေလုံခြုံရေးဝန်ကြီးဂျွန်ကယ်လီမက္ကဆီကိုနယ်စပ်ကိုတွားရောက်ပါတယ်။အိန္ဒိယနိုင်ငံမြောက်ပိုင်းဥတာပါရာဒတ်ပြည်နယ်မှာပြည်내အစိုးရရွေးကောက်ပွဲတွေဒီကနေ့ကျင်းပပါတယ်။ဒီလိုသတင်းတွေကြားမှာပါမခွန်ညူ
။ကောင်းပါပြီရှင်။အခုညနေခင်းနားဆင်ရမယ့်မြန်မာပြည်ဆိုင်ရာသတင်းစာမားတွေထဲမှာတော့မနေ့ဖန်မှာကျင်းပမယ့်290ပြည့်ပြည်တော်စုနှစ်အခမ်းအနားကိုဒေါက်တာဆန်းစုကြည်တက်ရောက်မှာဖြစ်တယ်လို့တိုင်းရင်းသားခေါင်းဆောင်ကြီးတွေရဲ့ဆွေမျိုးသားချင်းတွေလည်းတက်ရောက်ဖို့ရှိပါတယ်
။တိုင်းရင်းသားတို့အပေါ်မှာတို့အခွင့်အရေးလေးပိတ်ပင်နေတဲ့အတွက်ကြောင့်တို့တမကျင်းနဲ့လို့ဖြစ်ကြတဲ့ကိစ္စပင်လုံစာချုပ်မှာအချက်လက်လို့ပေါ့နော်။
တမတာကြီးဆတ်ရွှေတိုက်ရဲ့သမီးဆတ်ဟေမာတိုက်ရဲ့ပြောစကားနဲ့အတူနားဆင်နိုင်ပါတယ်ရှင်။တခါလက်ဘရောင်းတောင်ကျင်းနီတပ်ထုတူဖော်ရေးလုပ်ငန်းရပ်ဆိုင်ဖို့ Amnesty International လူခွင့်ရေးအဖွဲ့ကြီးကတောင်းဆိုတာပါကြောင်ပါလေ။နိုင်ငံတကာသတင်းလွှာထဲမှာတော့မွတ်စလင်ခုနှစ်နိုင်ငံကလူတွေကိုပြည်ဝင်ခွင့်မပေးတဲ့သမ္မတအမိန့်ကြောင့် American တဲ့လာမယ့်ဆဲဆဲဒုက္ခဒေတွေရဲ့ရှေ့မတိုးနောက်မဆုတ်နိုင်ဖြစ်နေတဲ့အခြေအနေကိုလည်းသိကြရမှာပါ။အခုရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုအောင်လွင်ဦးတို့ကပြောပြပါမယ်ရှင်။
မွတ်စလင်အများစုနေထိုင်တဲ့နိုင်ငံခုနှစ်နိုင်ငံကနိုင်ငံသားတွေအမေရိကန်ပြည်ဝင်ခွင့်ယာယီပိတ်ပင်တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အမိန့်ကိုကယ်လီဖိုးနီးယားပြည်နယ်အယူခံတရားရုံးကအယာယီတားဆီးခဲ့တာကြောင့်လူဝင်မှုကြီးကြပ်ရေးဆိုင်ရာသမ္မတအမိန့်အသစ်ရေးဆွဲဖို့စဉ်းစားနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါရယ်အစိုးရအဖွဲ့ကဒီကိစ္စကိုလုပ်မယ်လို့ဆုံးဖြတ်ရင်းတင်းနှလာနေတာမှမဟုတ်အင်္ဂါနေ့အစောဆုံးထားပြီးတော့သမ္မတအမိန့်အစ်ကိုထုတ်ပြန်နိုင်မယ်လို့သမ္မတရဲ့အထူးလေးရင် Air Force One ပေါ်မှာမနစ်တောက်ကြနေကသတင်းထောက်တွေကိုထရမ့်ကပြောပါရယ်သမ္မတအမိန့်အစ်ထုတ်ပြန်တာကအယူခံတရားရုံးမှာရင်ဆိုင်နေရတာထက်ပုံမြန်ကောင်းမြန်မယ်လို့ပြောပါရယ်အမေရိကန်လုံခြုံရေးအတွက်ဒါကိုအမြန်ဆုံးလုပ်ဖို့လိုတယ်လို့လည်းထရမ့်ကပြောပါရယ်အယူခံတရားရုံးတစ်ခုကချမှတ်ထားတဲ့ဆုံးဖြတ်ချက်ကိုပယ်ဖျက်ပရေးကိစ္စဆန်ဖရန်စစ္စကိုအခြေစိုက်တရားသူကြီး၃ဦးပါအမတ်ကိုအယူခံတရားရုံးကတညီတညွတ်ထဲပယ်ချလိုက်တာပါဒီဆုံးဖြတ်ချက်ကိုတရားသူကြီး၁၂ဦးပါစုံကြီးတရားခုံရုံးမှာပြန်ပြီးတော့ကြားနာတင်သလားဆိုပြီးတော့နာမည်မဖော်လိုတဲ့အယူခံတရားရုံးကတရားသူကြီး၃ဦးကတောင်းဆိုထားပါတယ်ဒီယူခံနဲ့ပတ်သက်လို့လာမည့်တောက်ကြနေမှာနောက်ဆုံးထားပြီးတော့နှစ်ဖက်လျှောက်လဲကြမှာပါတရားရုံးဆုံးဖြတ်ချက်တွေပြောင်းလဲသွားအောင်အစိုးရရှင်တွေကဆောင်ရွက်နိုင်လိမ့်မယ်လို့အခိုင်အမာယုံကြည်ကြောင်းထရမ့်ကတောက်ကြနေမှာပြောပါတယ်ဒီအမှုအတွက်ထရမ့်အစိုးရကနိုင်ငံတော်တရားရုံးချုပ်ကိုတက်နိုင်တယ်လို့သမ္မတရဲ့အမိန့်ကိုပြင်ဆင်ပြီးတော့နောက်ထပ်အမိန့်တစ်ခုထုတ်ပြန်နိုင်တာဖြစ်ပါတယ
်အမေရိကန်ပြည်ထောင်စုကလွန်ညွှန်ရေးတင်းကျပ်ဆုံးနယ်မြေတစ်ခုဖြစ်တဲ့အမေရိကန်နဲ့မက္ကဆီကိုနယ်စပ်ကိုတောက်ကြနေကတွားရောက်ခဲ့တဲ့အမိန့်မြေလွန်ညွှန်ရေးဝန်ကြီးဂျွန်ကယ်လီကနိုင်ငံတွင်းတရားမဝင်ရောက်လာသူတွေကိုခေါ်လုံဝင်ပေးထားတဲ့မျိုးကြီးတွေကိုဘိုးအစိုးရကထောက်ပံ့နေတဲ့အစီအစဉ်တွေပေါ်တင်းတင်းကျပ်ကျပ်ကန့်တွယ်ဆောင်ရွက်မှာမဟုတ်ဘူးလို့ပြောဆိုလိုက်ပါတယ်ကယ်လီဖိုးနီးယားပြည်နယ်ဆန်ဒီယေဂိုနဲ့မက္ကဆီကိုနိုင်ငံတီဟွာနာမြို့ကြားနယ်စပ်မှာဘိုးဟိုနဲ့ပြည်နယ်အစိုးရတာဝန်ရှိသူတွေလွန်ညွှန်ရေးတပ်ဖွဲ့အနေနဲ့တောက်ကြနေနောက်ပိုင်းကဝန်ကြီးကယ်လီတွေ့ဆုံခဲ့ပြီးတင်းစားရှင်းလင်းပွဲတစ်ရက်လည်းကျင်းပခဲ့တာပါနိုင်ငံတွင်းမှာတရားမဝင်ဝင်ရောက်နေသူတွေကိုလူဝင်မှုကြီးကြပ်ရေးနဲ့အောက်ခွန်ဌာနတာဝန်ရှိသူတွေအကြီးအကျယ်နှင်းနှင်းမှုတွေရှိနေကြောင်းလူခွင့်ရေးဖွဲ့ရဲ့ပြောဆိုချက်တွေနဲ့ပတ်သက်လို့မင်းမြန်ရမှာတော့အာဏာရှင်အနေနဲ့တရားဥပဒေနဲ့အညီစောင့်နေတဲ့အကြောင်းဖြေကြားခဲ့ပါတယ်သက်ဆိုင်ရာအာဏာရှင်အနေနဲ့လူသားဝင်တွေမှာရှိနေတဲ့ရာဇဝတ်သားတွေကိုဖယ်ရှားလိုစိတ်မရှိတဲ့အပေါ်သူ့အနေနဲ့နားမလည်နိုင်အောင်ဖြစ်မိတယ်လို့လည်းဝန်ကြီးကယ်လီကပြောဆိုခဲ့တာပါပူပေါင်းဆောင်ရွက်မှုမရှိတဲ့အမေရိကန်မျိုးကြီးတွေကိုလူဝင်မှုကြီးကြပ်ရေးအစီအစဉ်တွေအတွက်ထောက်ပံ့ငွေပေးရဖို့ဆုံးဖြတ်ရခက်ခဲနိုင်တယ်လို့လည်းပြောဆိုသွားပါတယ်အမေရိကန်စစ်တပ် Marine တပ်ဖွဲ့ကအငြိမ်းစားဗိုလ်ချုပ်ကြီးဖြစ်ကနေပြီးခဲ့တဲ့လကမှာအမိမြေလုံခြုံရေးဝန်ကြီးဌာနအကြီးအကဲဖြစ်ခန့်အပ်ခံခဲ့ရတဲ့ဝန်ကြီးကယ်လီကသမ္မတဒေါ်နယ်ထရမ့်ရဲ့မဲဆွယ်ပွဲအစောပိုင်းကာလလွန်ခဲ့တဲ့တနှစ်ကျော်ကဂရုပေးခဲ့မှုတွေအမေရိကန်တောင်ပိုင်းနဲ့မက္ကဆီကိုနိုင်ငံကြားနယ်စပ်ကိုတိုင်းကာယာမဲ့အစီအစဉ်ကိုထောက်ခံကြောင်းပြောဆိုထားသူလည်းဖြစ်ပါတယ်
ရုရှားနိုင်ငံအပေါ်အမေရိကန်ပြည်ထောင်စုကချမှတ်ထားတဲ့စီးပွားရေးတန်ခတ်ပိတ်ဆို့မှုနဲ့ပတ်သက်လို့အမေရိကန်အမျိုးသားလုံခြုံရေးဆိုင်ရာအကြံပေးပုဂ္ဂိုလ်မိုက်ကယ်ဖလင်းနဲ့အမေရိကန်ဆိုင်ရာရုရှားတန်အမတ်တို့သမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့တာဝန်မယူခင်ပြောဆိုဆွေးနွေးမှုရှိခဲ့သလားဆိုတာစုံစမ်းစစ်ဆေးဖို့ဒီမိုကရက်လွှတ်တော်အမတ်တွေကတောင်းဆိုကြပါတယ်။ဒီကိစ္စကိုထရမ့်အစိုးရကညှင်းဆိုပေမဲ့အိုဘားမားအစိုးရလက်ထက်ကရုရှားအပေါ်ချမှတ်ထားတဲ့တန်ခတ်ပိတ်ဆို့မှုတွေကိုလုံခြုံရေးအကြံပေးဖလင်းဆွေးနွေးခဲ့တယ်ဆိုပြီး The Washington Post နဲ့ The New York Times သတင်းစာတို့ကတောက်ကြနေမှာ ဖော်ပြခဲ့ကြတာပါဒီကိစ္စကိုသူမသိဘူးလို့ထရမ့်ကသမရရဲ့အထူးလျင် Air Force 1ပေါ်မှာသတင်းထောက်တွေကိုမနေ့ကပြောပါတယ်ဒီကိစ္စကိုစစ်ဆေးမယ်လို့ဆိုပေမဲ့နောက်ပိုင်းမှာတော့ Flynn အပေါ်ယုံကြည်မှုအပြည့်ရှိတယ်လို့ထရမ့်ကပြောပြန်ပါတယ် Flynn အပေါ်စုံစမ်းစစ်ဆေးဖို့ဒီမိုကရက်အမတ်တော်များများကတောင်းဆိုသလိုတချို့ကလည်း Flynn ကိုအလုပ်ထုတ်ပြီးသူ့ရဲ့လုံခြုံရေးဆိုင်ရာနောက်ကြောင်ရာဇဝင်ကိုထောက်လိုက်ရဲ့အရာရှိတွေပြန်သုံးသပ်ဖို့တိုက်တွန်းကြပါတယ် American သမရရွေးကောက်ပွဲကိုအင်တာနက်ကနေထိုးဖောက်ဝင်ရောက်ပြီးနောက်ပိုင်းရုရှားရဲ့တန်ခါပိတ်ဆို့မှုနဲ့ပတ်သက်လို့ Flynn နဲ့ရုရှားသံအမတ်ဆာဂျေကစ်ယက်တို့အတိအလင်းဆွေးနွေးခဲ့တယ်လို့လက်ရှိနဲ့အရင်အမေရိကန်အရာရှိဆိုတဲ့နာမည်မဖော်တဲ့လူ၉ဦးက The Washington Post တင်စာကိုပြောပါရယ်ကစ်ယက်နဲ့ပြောဆိုဆွေးနွေးခဲ့တယ်ဆိုတာကို Flynn ကဗုဒ္ဓဟူးနေ့ကညင်းဆိုပေမဲ့ကြာရာပရင်းနေ့မှာတော့တန်ခတ်ပိတ်ဆို့မှုအကြောင်းဆွေးနွေးခဲ့သလားဆိုတာသူမမမီတော့ဘူးလို့ပြောခွင့်ရကတဆင့် The Washington Post ကိုပြောပါရယ်ဒါဟာ Trump ရဲ့သမ္မတကိုယ်စားလှယ်လောင်းကာလတလျှောက်ထွက်ပေါ်လာတဲ့ယုတ်တိမရှိတဲ့ကောလာဟလတွေဖြစ်တယ်ဆိုပြီးသူ့သမ္မတ Mike Pence ကပြီးခဲ့တဲ့လ CBS တင်းတင်းဌာနနဲ့တွေ့ဆုံမေးမြန်းခါမှာညင်းဆိုထားပါရယ်
လီဗျားနိုင်ငံဆိုင်ရာကုလသမဂ္ဂရဲ့ထူးထန်ကိုယ်စားလှယ်ဖြင့်ပါလက်စတိုင်းဝန်ကြီးချုပ်ဟောင်းကိုတာဝန်ပေးမယ့်စီစဉ်ကိုအမေရိကန်ပြည်ထောင်စုကကန့်ကွက်လိုက်ပါတယ်။ကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ရဲ့ကြာသပတေးနေ့ကလွန်ညွန်ရေးကောင်စီကိုပေးပို့တဲ့စာမှာတော့အနောက်နိုင်ငံတွေမှာပညာသင်ယူခဲ့ဖူးတဲ့စီးပွားရေးပညာရှင်ဆယ်လမန်ဖေးယက်ကိုအထူးကိုယ်စားလှယ်ဖြင့်ခန့်အပ်ဖို့စီစဉ်ထားကြောင်းဖော်ပြထားပါတယ်။နိုင်ငံတကာအသံဝန်ကလေးစားခံရတဲ့အသက်64နှစ်အရွယ်ဖေးယက်ဟာ2009ခုနှစ်ကနေ2013ခုနှစ်ထိပါလက်စတိုင်းဝန်ကြီးချုပ်ဖြစ်ရောဗန်ဒါယိုးဝန်ကြီးဖြစ်နေပါတာဝန်ယူခဲ့ဖူးသူဖြစ်ပါတယ်။ဒါမှလည်းကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေလီကတောက်ချန်နေနောက်ပိုင်းမှာပဲကြီးညာချက်တစ်ဆောင်ထုတ်ပြန်လိုက်ပြီးကုလသမဂ္ဂတွင်ရေးမှူးချုပ်ရဲ့ရွေးချယ်မှုတွေစစ်ပြက်ကြောင်းပြောဆိုခဲ့ပါတယ်။ကုလသမဂ္ဂအနေနဲ့ပါလက်စတိုင်းအနာဘိုင်းအဖွဲ့ကိုဖက်လိုက်ပြီးအမေရိကန်ရဲ့မဟာမိတ်အစ္စရေးတွေထိခိုက်နေတာကိုလုံနေတာကြာပြီလို့လည်းကြီးညာချက်မှာဖော်ပြခဲ့တာပါ။ရှေ့ဆက်ပြီးအမေရိကန်အနေနဲ့မဟာမိတ်တွေကိုအားပေးထောက်ခံမှုတွေကိုအပြောသက်သက်မဟုတ်ပဲလက်တွေ့လှုပ်ဆောင်သွားမှာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်။
ယူအေဗီကအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအိုအင်မြန်မာပိုင်းအစီအစဉ်ကနေစနေနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အိန္ဒိယနိုင်ငံမြောက်ပိုင်းဥတ္တပရာဒက်ရှ်ပြည်နယ်မှာပြည်내အစိုးရရွေးကောက်ပွဲဒီကနေ့စနေနေ့မှာကျင်းပပါရယ်ပြည်내အစိုးရတစ်အနေနဲ့လူငယ်လူရယ်တွေအတွက်အလောက်ကိုင်းတစ်တွေဖန်တီးပေးဖို့ဒေသခံတွေကမျှော်မနေတာပါဘွဲ့ရတွေတောင်အလောက်ကိုင်းမရှိပဲတရားဥပဒေစိုးမိုးရေးကလည်းစိုးရင်စရာဖြစ်နေတယ်လို့ဂါဇီယာဘတ်မြို့ခံတဦးကပြောပါရယ်ဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ BJP ပါတီကသာလင်းဒီအခြေအနေတွေတိုးတက်အောင်လုပ်ပေးနိုင်မယ်လို့လည်းနောက်ဒေသခံတဦးကပြောပါရယ်သူတို့ရဲ့တဘောရာမတူနဲ့မတူဘဲနဲ့ကွဲပြားနေသူတွေလည်းရှိပါတယ်။ဝန်ကြီးချုပ်ရဲ့တံမိုးကြီးငွေတွေကိုတရားမဝင်ငွေကြေးအဖြစ်မကြခင်ကတတ်မှတ်ချက်ကြောင့်ကြီးမားတဲ့ငွေကြေးဆိုင်ရာအခက်အခဲတွေဖြစ်ပေါ်စေခဲ့တဲ့အတွက်ဥတ္တပရဒက်ရှ်ပြည်နယ်အာဏာရပါတီဆမ်ဂျေဝါဒီပါတီကိုရမဲပေးမယ်လို့မဲဆန္ဒရှင်နောက်တဦးကပြောပါရယ်။ဒီအတန်းတွေဟာမြောက်ပိုင်းဥတ္တပရဒက်ရှ်ကတန်းနဲ့ချီတဲ့မဲဆန္ဒရှင်တချို့ရဲ့အမြင်တွေဖြစ်ပါရယ်။ဒီကြားဖြတ်ရွေးကောက်ပွဲကျင်းပတဲ့ပြည်နယ်ရဲ့အာဏာရပါတီဖြစ်တဲ့ဆမ်ဂျေဝါဒီပါတီကိုဝန်ကြီးချုပ်မိုဒီအနိုင်ရမလားဆိုတာကိုဒီရွေးကောက်ပွဲကအဆုံးပြတ်ပေးမှာဖြစ်ပါရယ်။
အင်ဒိုနီးရှားနိုင်ငံမှာရှေ့သတင်းပတ်တဲ့ကျင်းပမဲ့ဒေသနာရွေးကောက်ပွဲမှာမွတ်စလင်နိုင်ငံရေးသမားတွေကိုထောက်ခံမဲ့ပေးဖို့ဘာသာရေးခေါင်းဆောင်တွေရဲ့ဟောပြောချက်တွေကိုနားထောင်မှုအတွက်စနေနေ့ကမြို့တော်မှာလူပေါင်းထောင်ထောင်ချီစုဝေးကြပါတယ်။ဂျကာတာမြို့တော်ကအစ်တက်လန်ပလီမာတော့အနီးနားလမ်းတွေထိလူတွေပြည့်စုံနေကြတာပါ။ဘာသာရေးဆရာတွေကတော့ဘာသာရေးကိုပုတ်ခတ်စော်ကားမှုအမှုနဲ့ရင်ဆိုင်နေရတဲ့တရုတ်လူမျိုးခရီးယံဘာသာဝင်ဂျကာတာမြို့အုပ်ချုပ်ရေးမှူးဘတ်ဆူကီဂျာဟာဂျာပူနာမာကိုမွတ်စလင်မဲဆန္ဒရှင်တွေမဲပေးဖယ်ရှားဖို့လိုလားနေကြပါတယ်။တိုက်ခန်တွေကအစ္စလမ်ဘာသာမကိုးကွယ်သူတွေကိုလက်ခံအားပေးတဲ့မွတ်စလင်တွေကိုကုရန်ကျမ်းစာကိုးအကားနဲ့သတိပေးပြောဆိုခဲ့တဲ့အပေါ်တုံ့ပြန်ခဲ့ရတာကဂျကာတာမြို့တော်အုပ်ချုပ်ရေးမှူးကပြီးခဲ့တဲ့အောက်တိုဘာလထဲမှာပဲနိုင်ငံရေးပြဿနာတွေနဲ့ကြုံခဲ့ရတာပါ။မွတ်စလင်အများစုရှိရာခရီးယံမြို့မှာခရီးယံဘာသာဝင်တယောက်ကအုပ်ချုပ်နေတယ်ဆိုပြီးပြီးတော့မွတ်စလင်အများစုကတော့မချင်မနှက်ဖြစ်နေကြတာပါနိုင်ငံရေးသမားတွေအနေနဲ့ဗုဒ္ဓနေ့ရွေးကောက်ပွဲမတိုင်မီဒီကနေ့စနေနေ့ကနောက်ဆုံးမဲဆွယ်စည်းရုံးရမယ်နေ့တနေ့လည်းဖြစ်ပါတယ်
တောင်ကိုရီးယားနိုင်ငံကခရီးယံသာသနာပြု32ဦးကိုတရုတ်နိုင်ငံကနင်ထုတ်လိုက်တယ်လို့ကိုရီးယားအစိုးရအရာရှိတဦးကဒီကနေ့ပြောပါရယ်တောင်ကိုရီးယားနိုင်ငံမှာအမေရိကန်ရဲ့ဒုံခွင်ဒုံစနစ်တပ်ဆင်မဲ့ကိစ္စနဲ့ပတ်သက်လို့တောင်ကိုရီးယားနဲ့တရုတ်နိုင်ငံကြားတင်းမာမှုတွေဖြစ်နေချိန်မှာပဲအခုလိုဖြစ်ပေါ်တာပါသာသနာပြုတွေဟာမြောက်ကိုရီးယားနယ်စပ်နဲ့ကပ်နေတဲ့ရန်ကျင်းဒေသတွေမှာအခြေစိုက်ထားတာပါဖန်ဆီးခံရတဲ့သာသနာပြုအများအပြားဟာဒီတပ်မှာဆယ်စုနှစ်ကျော်တိခတ်ပါရှင် နေထောက်ခံလိုက်ရတဲ့တာသနာပြုအများပြားဟာဒီသတမှာဆယ်စုနှစ်ကျော်နေထိုင်လာသူတွေဖြစ်တယ်လို့တောင်ကိုရီးယားသတင်းဌာနကဆိုပါရယ်ဇန်နဝါရီလအတွင်းတိုင်းပြည်ကနေထောက်ခံလိုက်ရတဲ့တာသနာပြုတွေကိုသူတို့လုပ်ကံရတက်ဆိုင်ရာတိုင်းပြည်တွေရဲ့ဥပဒေတွေယဉ်ကျေးမှုတွေကိုလိုက်နာဖို့အရေးကြီးကြောင်းအကြံပြုခဲ့တယ်လို့တောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနကမနေ့တောက်ကြားနေမှာပြောပါရယ
်ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမွန်တာနာအချို့မှာအင်အားပြင်းကလင်တစ်ခုလုကတ်ခဲ့ရကလူ6ဦးထက်မနည်းသေဆုံးပြီးတရားရုံးတရားရတဲ့အကြောင်းကပ်ဘေးရနေကာဝေးတောင်ရှိသူတွေဒီကနေ့ပဲပြောဆိုလိုက်ပါတယ်။ဆူရီကောင်မျိုးအရှိဘက်73ကီလိုမီတာကွာအနက်10ကီလိုမီတာမှာဗဟိုပြုပြီးအင်အား 6.9 ရှိတဲ့ငလျင်လုကတ်ခဲ့တာဖြစ်ကြောင်းအမေရိကန်ဘူမိဗေဒတိုက်တာရေးဌာနကပြောပါတယ်။ငလျင်ရောက်မျိုးတွေကတိုက်ပိလိုက်နဲ့ပြတ်တောက်ပြီးအဆောက်အဦတော်များလည်းအကြီးအကျယ်ဖြစ်စီခဲ့တယ်လို့ဆူကောင်မျိုးလင်ဝင်းကလင်ပြင်းလမ်းမှာအကွဲကြောင်းနဲ့ဖြစ်ခဲ့တာကြောင့်လက်စစ်ကိုလည်းပိတ်ထားရပါတယ်။
စနေနေ့ညနေခင်းထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုအောင်လွင်ဦးတို့ပြောပြသွားတာပါအခုမနေ့ကမှကျင်းပမဲ့2:80ပြည့်ပင်လုံညီလာခံရဲ့အကျိုးမြင်ကွင်းကိုကြည့်ကြရအောင်ပါရှင်ဒီနှစ်ပင်လုံမြို့မှာကျင်းပမဲ့2:80ပြည့်ပြည်တော်စုနေ့အခမ်းအနားကိုနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုယ်တိုင်တက်ရောက်မှဖြစ်ပါတယ်ပင်လုံစာချုပ်မှာလက်မှတ်ရေးထိုးခဲ့ကြတဲ့တိုင်းသာခေါင်းဆောင်ကြီးတွေရဲ့ဆွေမျိုးသားချင်းတွေကိုလည်းဖိတ်ကြားထားတဲ့အတွက်အခမ်းအနားတက်ရောက်ခွင့်ရတာကိုဂုဏ်ယူဝမ်းမြောက်တဲ့အကြောင်းနဲ့ပင်လုံဂရီကဝစ်တွေကိုအကောင့်ထဲပေါ်လာနိုင်ရေးကိုလည်းမျှော်လင့်ဆောင်စားနေကြတယ်လို့သူတို့ကပြောပါတယ်။ပင်လုံညီလာခံသတင်းယူဖို့ပင်လုံမြို့ကိုရောက်နေတဲ့ VOA သတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပြည်တော်စုမြန်မာနိုင်ငံလွတ်လပ်ရေးရယူရမှာတောင်တန်းဒေသနဲ့မြေပြင်ဒေသပူးပေါင်းရယူဖို့သဘောတူခဲ့တယ်။ပင်လုံစာချုပ်ချုပ်ဆိုတာဟာအခုဆိုရင်2:80ပြည့်မြောက်ခဲ့ပြီဖြစ်ပါတယ်။ပင်လုံစာချုပ်ချုပ်ဆိုတဲ့နေ့ကိုအထိမ့်မဲ့ပြုတ်တက်မှတ်တဲ့ပြည်တော်စုနဲ့2:80ပြည့်အခမ်းအနားကိုတမိုင်းဝင်ပင်လုံမြို့မှာမနက်ဖြန်မှကျင်းပမှာဖြစ်တယ်လို့ဒီအခမ်းအနားကိုလည်းစာချုပ်မှာပါဝင်လက်မှတ်ရေးထိုးကြတဲ့တရင်သားခေါင်းဆောင်ကြီးတွေရဲ့ဆွေမျိုးသားချင်းတွေကိုအလေးမြတ်ထားဖိတ်ကြားထားပါတယ်။ဒါဟာပထမဆုံးဖိတ်ကြားထားတာဖြစ်ပြီးဒီလိုဖိတ်ကြားတဲ့အပေါ်မြန်မာနိုင်ငံရဲ့ပထမဆုံးသမ္မတညောင်ရွှေစော်ဘွားကြီးဆက်ရွှေတိုက်ရဲ့သမီးဆက်ဟီမာတိုက်ကအခုလိုပြောပါတယ
်။အန်တီနေနေရတော့လွန်ခဲ့တဲ့နှစ်ပေါင်း90ကပေါ့နော်။အဖေတို့ဟိုထုတ်ခဲ့တဲ့စာချုပ်ကိုပို့ထုတ်အောင်စာနဲ့အတူပြောသွားတာပေါ့နော်။ဒီအခွင့်အရေးလေးတောင်းတာအတဲ့အခွင့်အရေးလေးဘာတစ်ခုမှဟိုမရခဲ့ဘူးပေါ့နော်။ဒီမရခဲ့တော့အန်တူတို့အနေနဲ့ကတော့နော်။ဒီတိုင်မဲ့ဒီနှစ်ပေါင်း90နေလာခဲ့တယ်။အခုကြတော့အတန်ပင်ခံပုဂ္ဂိုလ်ကနော်အတန်ပင်ခံကသူကတန်ရောစင်ကြည့်တာပေါ့နော်။သူအဖေနဲ့သူတန်ရောစင်ရှိတော့တန်ရောစင်ကြည့်တော့သူအဖေနဲ့အတူနော်စာချုပ်ချုပ်ခဲ့တဲ့ပုဂ္ဂိုလ်တွေကလည်းသူတန်ရောစင်ကြည့်တော့အန်တီလို့ကိုဖိတ်တာပေါ့နော်သူတွေ့နေတွေ့ချင်းနေဆိုဖိတ်တော့အန်တီကတော့အတိုင်းမသိဘူးတာပ
ါပြည်တော်စုကြီးခိုင်မာဖို့အတွက်ဆိုရင်ငင်းချင်းရင်ရရှိဖို့လိုအပ်ပြီးပင်လုံစာချုပ်ပါသဘောတူညီချက်တွေကိုအကောင့်ထဲပေါ်နိုင်ရင်ငင်းချင်းရင်ရရှိမယ်လို့လည်းစာဟီမာတိုက်ကမျှော်လင့်ထားပါတယ
်တိုင်းသားတွေကသူတို့ကနော်ဒီတိုင်းသားသူတို့အပေါ်မှာသူတို့အခွင့်အရေးတွေပိတ်ပင်နေတဲ့အတွက်ကြောင့်လို့တမချိနတ်လို့ဖြစ်ကြတဲ့ကိစ္စကိုငင်းချမ်းရေးရသွားရင်တော့အန်တီအနေနဲ့ရောထင်တယ်ဒီတောင်စုကြီးကပူခိုင်းမှာတော့မယ်ပင်လုံစာထုံးမှာအချက်လက်လေးပေါ့နော်အချက်ချက်အရာအဲ့ဒီအတိုင်းကိုတက်ဆိုင်ကဟိုတာဝန်ရှိပုဂ္ဂိုလ်များဆောင်ရွက်ပြီးတော့အဆင်ပြေမယ်လို့ထင်တာဒီတောင်စုပစက်ကသာပြောတယ်တကယ်ပြည်တော်စုကမဟုတ်ဘူ
းပင်လုံစာချုပ်ချုပ်ဆိုရမှာချင်းမျိုးသားကိုစလဲဥထောက်စာခုတ်ရတာဥနန်ချင်းပေါင်ကသူ့ဖခင်ဟာဗိုလ်ချုပ်အောင်ဆိုင်ရဲ့ဂရီစကားတွေမြန်မာပြည်နဲ့ပူးပေါင်းရင်ချင်းပြည်နယ်ဟာတိုးတက်လာမယ်လို့မျှော်လင့်ခဲ့ကြောင်းပြောပါတယ်လက်ရှိချင်းပြည်နယ်ရဲ့အခြေအနေနဲ့သူ့အမြင်ကိုအခုလိုဆက်ပြောပါတယ
်ဘုံဘူးကတော့အိန္ဒိယဘက်ကနေတဲ့ချင်းမျိုးသားတွေရဲ့တိုးတက်မှုကအရင်ကတိုးတက်ပါလေကျွန်တော်တို့ဘက်ကျတော့ပြည်နယ်ထဲမှာလည်းအရှင်ရဲ့ဆုံးပြင်းနေဖြစ်နေတယ်လူကန်စားတော့ဘောကလည်းဘာမှမဖြစ်ထုံးမအဲ့ဒါကြောင့်နေတကာကိုရောက်တယ်နိုင်ငံအတချို့ဆိုရင်နိုင်ငံခြားကိုရောက်ကြတယ်ကျွန်တော်အနေနဲ့ကျွန်တော်တို့ဘူချိုးတို့ခြားမှာတကယ်တဲ့ဥစား Federal ပြည်ထောင်စုဒီဖိုင်တည်ဆောက်နိုင်မှာပဲကျွန်တော်တို့ဒီအကုန်လုံးတန်းတူညီမျှဒုတင်မယ်လို့ထင်ပါတယ်အထူးသဖြင့်ကျွန်တော်တို့ဟိုချင်းတော်နေတာပေါ့နော်ကွာကွာတော့ကျွန်တော်တို့ကြီးကဟိုဘာမှတိုးတက်မှုမရှိသေးတော့
ပင်လုံစာချုပ်ချုပ်ဆိုရမှာကချင်မျိုးသားကိုစလဲဖြစ်တယောက်ခဲ့တဲ့ဒူဝါဇော်ရီရဲ့ဇနီဒေါ်အယ်ဂျာတောင်ကတော့လွတ်လပ်ရေးရပြီးနောက်မှာပင်လုံစာချုပ်အတိုင်းအကောင့်ထဲပေါ်မယ်လို့မျှော်လင့်ခဲ့ကြောင်းအခုလိုပြောပါတယ
်။ကျမတို့ဒီပင်လုံစာချုပ်ကိုလေလက်မရေးထိုးပြီးတဲ့နောက်ကျမရောကြားရတော့ပေါ့နော်ဆက်လက်ပြီးတော့မှဒီနေမျိုးအင်ကော်ရီဒူမှလည်းပါတယ်နောက်တစ်ခါဟိုတိုင်းပြည်ပြုတ်တော်မှလည်းပါတယ်ဆိုတဲ့အခါကျတော့ဒီပင်လုံစာချုပ်မှပါတဲ့အတိုင်းသူမှတ်ထားတယ်နောက်တစ်ခါဟိုလေတန်ပြပြလွတ်တော်မှာလည်းပဲသူကလမ်းညုံကိုဘူဂျိုရဲ့လမ်းညုံကိုခုနှစ်ချက်ရှိတယ်လေရုတ်ပဲခုနှစ်ချက်ရှိတဲ့အထက်မှာ၃နဲ့၄ကိုသူကလည်းအဓိကထားပါတယ်၃ကဆိုလို့ရှိရင်ကျမတို့လူလူမျိုးစုပေါ့နော်လူလေးစုပေါ့လေကျမတို့ဟာဆိုလို့ရှိရင်လူမှုရေးနိုင်ငံရေးပညာရေးစသည်ဖြင့်အားလုံးဟာတန်တူညီမျှရရှိစေရမယ်ဒါလုံးရှုံစေရမယ်လို့ပြောထားပါတယ်ငါမှကြတော့အဲ့ဒါလိုပြောထားတဲ့အတွက်ကြောင့်ကိုကျမတို့ဒီလူနည်းစုအဖွဲ့ဟာဆိုလို့ရှိရင်ပေါ့လေတောင်ပေါ်သားတွေဟာကျမတို့ကအော်ကျမတို့ရဲ့အသက်တာဟာပို့ပြီးတော့ခိုင်လုံသွားပြီဆိုပြမယူချင်ယူချင်မှုရှိကြပါတယ်အဲ့တော့ကျမတို့ကလည်းဒါကိုမျှော်မှန်းနေတာပေါ့လေ
ဒီမျှော်လင့်ချက်တွေကိုအခုထိစောင့်စားနေစေဖြစ်တယ်လို့လည်းဒေါ်အယ်ဂျာတောင်ကဆက်ပြောပါတယ
်ဒီလူလက်ရေးရပြည်ပြည်နောက်ဆိုလို့ရှိရင်ဒါတွေအလုံးကိုအပေါ်ဖို့မယ်လို့သူတို့ပြောသွားတယ်အဲ့တိုင်းနဲ့ကျမတို့ကစောင့်နေတဲ့အခါကျတော့အဲ့ဒီအချိန်မှာဗမာပြည်ကြီးဟာတခါတည်းဟိုတပုံပေါ့နော်တပုံကြီးကအများကြီးထားခဲ့တယ်လေအဲ့လိုတပုံကြီးများနောက်တစ်ခါတရုတ်ကလည်းပဲဝင်လာတယ်ဆိုတဲ့အခါကျတော့ဘာမှတိမ်မလုပ်နိုင်တဲ့အခါကျတော့ကျမတို့ကကဲနေပါဦးပေါ့နော်ဆိုပြီးတော့မှပဲစောင့်စားခိုင်းပါတယ်ဒါနဲ့ပဲကျမတို့ကစောင့်နေရင်းနဲ့နောက်ဆုံးတော့ဒီကိုအီဆောင်အစိုးရရောက်သွားတာပေါ့နော်အီဆောင်အစိုးရကြတော့လည်းပဲကျမတို့ကလည်းရနိုးနဲ့ပဲစောင့်နေတာအဲ့ရနေပြီးမှနောက်တော့တစ်ခါဟိုဆိုရှယ်လစ်ကျမတို့တည်ဆောက်မယ်ဆိုပြီးတော့ကေဒါဆိုလဲကျမတို့အတွက်လည်းပါမှာပဲဆိုပြီးမှစောင့်ရှောက်ကြတယ်။ဒါစောင့်နေကြရတယ်ဒါပေမဲ့ပေါ့နော်။ကျမတို့ကနောက်ဆုံးဒီတစ်ခါတည်းဒီမိုကရေစီနိုင်ငံတဖြစ်သွားပါလေ။ကျမတို့ရရပိုင်ခွင့်တစ်ခုရရတစ်ခုမှမရခဲ့တဲ့ကြောင့်ကျမတို့ကတော့ဒီနေ့အထိစောင့်မျှော်ပါလေ။ဒါပေမဲ့စိတ်တော့မကုန်သေးဘူး။တနေ့တော့အခါကျရင်ဒါဟာပြန်လေပြတော့မှအကောင့်ထည့်ဖို့မှာပဲဆိုပြီးတော့မှကျမတို့ကမျိုးလင့်ပါလေ။
တခြားတက်ရောက်လာတဲ့တိုင်းရင်းသားခေါင်းဆောင်ကြီးတွေရဲ့ဆွေမျိုးသားချင်းတွေကလည်း290ပြည့်ပြည်တော်စုအခမ်းအနားကိုဖိတ်ကြားလို့ဝမ်းမြောက်ကြောင်းပြောဆိုကြတယ်လို့အခုလိုပြည်တော်စုနေ့ကိုတခန်းတနာပြန်လည်ကျင်းပလာတဲ့နောက်ပင်လုံစာချုပ်ကိုအကောင့်ထဲပေါ်ဖို့ကိုလည်းမျှော်လင့်ကြောင်းပြောဆိုကြပါတယ်ပြည်တော်စုနေ့အခမ်းအနားကိုပင်လုံစာချုပ်မှာပါဝင်လက်မှတ်ရေးထိုးခဲ့တဲ့တိုင်းရင်းသားခေါင်းဆောင်23ဦးအနက်မှာဒူဝါ M ခွန်ဖုံးရဲ့ဆွေမျိုးသားချင်းတွေကလွဲလို့ကြံခေါင်းဆောင်ကြီးတွေရဲ့မိသားစုဝင်တွေပါဝင်တက်ရောက်ကြမှာဖြစ်ပါတယ်
ကိုမိုးစောပြောပြသွားတာပါရှင်လူခွင့်ရချိုးဖောက်မှုတွေအခုထိဆက်လက်ရှိနေဆဲဖြစ်လို့လက်ဘရောင်းတောင်ကျင်းနီတပ်ထုတွင်တူဖော်ရေးလုပ်ငန်းချက်ချင်းရပ်ဆိုင်ဖို့ Amnesty International လူခွင့်ရဖွဲ့ကြီးကမြန်မာအစိုးရကိုတောင်းဆိုလိုက်ပါတယ်ကျင်းနီစီမံကိန်းကြောင့်ဒေသခံပြည်သူတွေရဲ့လူနေမှုဘဝတွေထိခိုက်ရတာအပါအဝင်တဘာဝပတ်ဝန်းကျင်ပျက်စီးရတာတွေအတွက်အစိုးရတဲ့အနေနဲ့ပညာရှင်တွေအားလုံးပါဝင်တဲ့အဖွဲ့ဖွဲ့စည်းပြီးစနစ်တကျစုံစမ်းတင်တယ်လို့လက်ဘရောင်းတောင်အရေးကူညီဆောင်ရွက်ပေးခဲ့တဲ့လွှတ်တော်အမတ်နဲ့တဘာဝပတ်ဝန်းကျင်ထိပ်သီးရေးပညာရှင်တွေကအကြံပြုထားပါတယ်အသေးစိတ်ကိုတော့မဆုမွန်ကပြောပြမှာပါရှင
်ဟုတ်ပါတယ် Amnesty International AI လူခွင့်ရေးအဖွဲ့ရဲ့မနေ့ဖေဖော်ဝါရီလ10ရက်နေ့ကထုတ်ပြန်တဲ့ဒုက္ခတောင်းနှံလို့အမည်ပေးထားတဲ့အစီရင်ခံစာမှာလက်ဘရောင်းတောင်ကျင်းနီစီမံကိန်းကြောင့်စီမံကိန်းဝင်းကျင်မှာနေထိုင်ကြတဲ့ထောင်နဲ့ချီတဲ့မိသားစုတွေဟာဒီစီမံကိန်းတိုးချက်မှုနဲ့အတူအိုးအိမ်ရွှေ့ပြောင်းရတာလေယာဆုံးရှုံးရတာတွေရှိနေတယ်လို့သူတို့နေထိုင်ရနေရာမှာတဘာဝပတ်ဝန်းကျင်ပျက်စီးမှုတွေကြုံတွေ့နေရပြီးဒီစီမံကိန်းကိုဆန့်ကျင်ကန့်ကွက်သူတွေကိုလည်းအာဏာပိုင်တွေဘက်ကဆက်ပြီးဖိနှိပ်ချိန်ချောက်မှုတွေရှိနေတယ်လို့ဖော်ပြထားပါတယ်။ဒါကြောင့်လက်ဘရောင်းတောင်ကျင်းနီတပ်ထုတွင်တူဖော်ရေးလုပ်ငန်းကိုချက်ချင်းရဆိုင်ပေးဖို့ Amnesty International လူခွင့်အဖွဲ့ကြီးကမြန်မာအနာပိုင်တွေကိုတောင်းဆိုလိုက်တာဖြစ်ပါတယ်။ဆယ်စုနှစ်နဲ့ချီစီးပွားရေးဒဏ်ခတ်မှုဒဏ်ခံခဲ့ရတဲ့မြန်မာနိုင်ငံမှာဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအသစ်တက်လာခဲ့တဲ့နောက်ပိုင်းနိုင်ငံသားယင်းနှီးမြုပ်နှံမှုတွေတိုးလာဖို့လှုံ့ဆော်နေချိန်မှာပဲလက်ဘရောင်းလိုစီမံကိန်းကြီးတွေဟာလူခွင့်ရချိုးဖောက်မှုတွေလုပ်နေပြီးတာဝန်ခံတာဝန်ယူမှုမရှိဘူးလို့ AI အဖွဲ့ရဲ့အစီရင်ခံစာကထောက်ပြပါတယ်။ပြီးခဲ့တဲ့ဆိုရလက်ထက်ကဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်တဲ့လက်ဘရောင်းစီမံကိန်းစုံစမ်းရေးကော်မရှင်မှာအဖွဲ့ဝင်အဖြစ်ဆောင်ရွက်ခဲ့သူသခိုင်းတိုင်းပလဲမြို့နယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်ဆန်းလိုင်ကကော်မရှင်ရဲ့အကြံပြုချက်တွေကိုဆက်လက်အကောင့်ထဲပေါ်ဖို့လိုတယ်လို့ဒေသခံပြည်သူတွေရဲ့အကြိုးအတွက်ကိုလည်းရှေ့ရှုဆောင်ရွက်စေချင်ပါတယ်လို့ပြောပါတယ်
။ဒီမှာကော်မရှင်တွေမှာပါဝင်ခဲ့တဲ့ပုဂ္ဂိုလ်တရားဝင်တွေရောဒီလက်ဘရောင်းတောင်ကြီးနဲ့ပတ်သက်တဲ့ကိစ္စတွေအားလုံးလည်းဒီမှာဆောင်ရွက်ခဲ့တဲ့လူတရားဝင်တွေရောသူပြောမှဆိုရင်တော့ကျွန်တော်ကော်မရှင်ရဲ့အစီရင်ခံစာကိုလေ့လာလိုက်နိုင်စေချင်တယ်။ကော်မရှင်ရဲ့အစီရင်ခံစာထဲမှာ ပါတဲ့အတိုင်းပဲအကောင့်ပြဖို့ဖြစ်ခြင်းနဲ့ပြည်ချင်တာတော့ဒီဒေသမှာရှိပြီးသူလူလူတွေအနေနဲ့ရောတော့ကိုတို့တောင်းဆိုပြီးဖြစ်စီမတောင်းဆိုပြီးဖြစ်စီဒီလက်ရှိသတ္တုတို့ပေါ်နေတဲ့ဒီမြန်မာဝါမောင်းကုန်းဝင်နေတဲ့ဒီဒေသရဲ့ဖွံ့ဖြိုးတိုးတက်ရေးပေါ့ဒီဒေသမှာရှိပြီးသူလူလူတွေအတွက်ကိုပေါ့နော်ဒါသူတို့ဘဝတွေလူမျိုးမှုဘဝတွေပုံမမြင်မရအလောက်ကန်ခွင်လန်းနေရရှိရေးပေါ့ဆိုတော့ဒါပြည်သူလူလူတွေအားလုံးနဲ့ချိန်တဲ့အချက်လက်တွေနဲ့အားလုံးကြီးနိုင်နေပြန်ပြီးတော့လေ့ဆန်းစစ်ဆေးခြင်းပါလိမ့်ရှင
်မြန်မာနိုင်ငံအတွက်စီးပွားရေးတိုးတက်ဖွံ့ဖြိုးမှုရှိစေဖို့လက်မတော်တောင်စီမံကိန်းလိုစီမံကိန်းကြီးတွေနဲ့လှုပ်ဆောင်ဖို့လိုနေတာထင်ရှားပေမဲ့လို့ဒီလိုတိုးတက်ဖို့ဒေသခံတွေကိုစတဲ့ရတာမျိုးတော့မဖြစ်သင့်သလိုအစိုးရအသည့်အနေနဲ့လည်းဒေသတွင်းလူခွေချိုးဖောက်မှုတွေနဲ့သဘာဝဝင်ကျင်ပျက်စီးမှုတွေနဲ့ပတ်သက်ပြီးစနစ်တကျစုံစမ်းစစ်ဆေးဖော်ထုတ်ဖို့ကိုလည်း AI အဖွဲ့ကတိုက်တွန်းထားပါတယ်ဒီပေါ်မှာသဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးလှုပ်ရှားသူစိမ့်လန့်အမိမြေအဖွဲ့ရဲ့ဥက္ကဋ္ဌဒေါက်တာဝင်းမျိုးသူကလည်းပညာရှင်တွေအပါအဝင်အားလုံးပါဝင်တဲ့စုံစမ်းစစ်ဆေးဖော်ထုတ်မှုမျိုးကိုအစိုးရအနေနဲ့လုပ်သင့်တယ်လို့အကြံပြုထားပါတယ
်။လမ်းမတောင်းတောင်စီမံကိန်းကျွန်တော်တို့ကော်မတီတစ်ခုကိုဒီသက်ဆိုင်သူတွေအားလုံးပါဝင်ပြီးတော့ဖွဲ့စည်းဖို့လိုပါတယ်။စတေဟိုးဒါအကုန်ပေါ့ all inclusive stakeholder ပေါ့။အဖွဲ့ထဲမှာကျောင်းလူရွာသားတွေရောနော်ရပ်ဖွဲ့ဖွဲ့စည်းတွေပါဖွဲ့ပြီးတော့ကျေးဇူးတင်ဖွဲ့ဖို့လိုပါတယ်။အဲ့ဒါတွေကပုံမှန်စီးရီးတွေလုပ်ပြီးတော့เนาะဒါညှိနှိုင်းဆောင်ရွက်မှာဒါလည်းမတူကွဲပြားတာလေးတွေကိုတစ်စီးစီးနဲ့ညှိနှိုင်းသွားလို့ရပါမယ်။အဲ့ဒီကော်မတီကတေချာပြေဝါကျွန်တော်တို့မရှိတဲ့အတွက်เนาะအဲ့ဒါဒီလိုပြဿနာတွေကပို့ပြီးတော့ဖြစ်နေတာဖြစ်ပါတယ်။เนาะအဲ့တော့အဲ့ဒါကနံပါတ်1ဆက်ကျွန်တော်ကလုပ်နေချင်ပါတယ်။နံပါတ်2ကတော့ environmental auditing လို့ခေါ်တာပေါ့။ပတ်ဝန်းကျင်ရေးအစီရင်စစ်ခြင်းလုပ်ဖို့လိုပါတယ်။အဲ့ဒီမချက်ကိုအဓိကထားဆောင်ရွက်မယ်ဆိုရင်တော့ဒီပြမကပို့ပွင့်လင်းမြင်လာပြီးတော့เนาะပို့ပြီးတော့လက်ခံနိုင်တဲ့အနေအထားများရှိမလားเนาะဒါလည်းကျွန်တော်တို့စဉ်းစားမိလောက်လေးတင်ပြတာပါ
။စကိုင်းတိုင်းတွင်ကလက်ပတောင်းတောင်ကျင်းဤစီမံကိန်းကိုတရုတ်ဆိုရပိုင်မြန်မာဝန်ပေါင်းကုမ္ပဏီကတူဖော်နေတာဖြစ်ပြီး2016စက်တင်ဘာလကစပြီးကျင်းဤစတင်ထုတ်လုပ်ခဲ့တာဖြစ်ပါတယ်။ဒီလက်ပတောင်းတောင်ကျင်းဤစီမံကိန်းနဲ့ပတ်သက်လို့အခုလောလောဆယ်မှာတော့ဒေသခံတွေနဲ့ကုမ္ပဏီကြားတင်းမာနေတဲ့အခြေအနေကိုစကိုင်းတိုင်းဆိုရအဖွဲ့ကိုယ်တိုင်ဦးဆောင်ပြီးဝင်ရောက်ဖြေရှင်းပေးနေတယ်လို့ဒေါက်ခင်ဆန်လိုင်းကပြောပါတယ
်။လောလောဆယ်တော့တိုင်းပြည်လာကြီးဆိုရကနေပြီးတော့မှဒီဒေသခံလူတွေနဲ့အဲ့ဒါလည်းအမြေရောကြီးကိုပေးဖို့ရနေ။နောက်တစ်ခုကကြတော့အဲ့ဒီခုနကလေဟိုရွာတွေပြန်ပြီးတော့မရှိပြောင်းရတဲ့သူတွေရှိပြောင်းဖို့ရကိစ္စတွေကိုတော့ဦးစားပေးပြီးသူတို့ဆောင်ရွက်နေတယ်လို့အန်တီတို့တည
်ရတယ်။ကျင်းဤတပ်ထူတူဖော်ရေးလုပ်ငန်းဝင်ကစွန့်ပစ်ပစ္စည်းတွေကနေဒေသရင်းတောက်တုံးရေးတွေမှာအာစနစ်အစိတ်အသင့်ဓာတ်တွေပါဝင်တာကျင်းဤနဲ့ခဲတဲ့စိတ်ဝင်မှုတွေနဲ့သဘာဝဝင်းကျင်ပျက်စီးခဲ့ရတယ်လို့ဒီစီမံကိန်းနဲ့ပတ်သက်ပြီးစာရင်းဆန္ဒပြသူတွေကိုအကြမ်းဖက်နှိမ်နင်းခဲ့တာ2014တုန်းကဆန္ဒပြသူကြီးရွာသူဒေါခင်ဝင်းတနက်ဒံရနဲ့တည်ဆုံရတာအပါအဝင်ဖမ်းဆီးချိန်ချောက်မှုတွေအခုထိရှိနေဆဲဖြစ်တယ်ဆိုတာကိုလည်း AI လူခွင့်ရဲ့အဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြပါရှိပါတယ်ရှင
်။တော်ဒါရှင်များရှင်မြန်မာနိုင်ငံမှာတန်းကနေကိုရန်ထီအတန်းတင်စာမေးပွဲနဲ့အောင်ရှုံးသတ်မှတ်တဲ့စနစ်ကိုပယ်ဖျက်ပြီးအရေးချင်းစင်သတ်မှတ်တဲ့စနစ်ကိုအစားထိုးဖို့ရာပြင်ဆင်နေပါပြီ။နှစ်ပေါင်းများစွာကျင့်သုံးလာတဲ့စာမေးပွဲစနစ်ကိုဖျက်သိမ်းမဲ့အပေါ်ကြိုးစိုးသူတွေလည်းရှိကြသလိုအရေးချင်းစင်သတ်မှတ်ရာမှာပွင့်လင်းမြင်သာမှုမရှိမှဟုစိုးရိမ်သူတွေလည်းရှိကြပါသည်။ပညာရေးကဏ္ဍမှာပြုမြင်ပြောင်းလဲရေးအစီအစဉ်နဲ့ပတ်သက်လို့ VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးသွားမှာဖြစ်ပါသည်။တော်ရရှင်တွေအနေနဲ့စနစ်တည်ပေါ်မျှော်လင့်ချက်တွေပဲဖြစ်ဖြစ်စိုးရိမ်မှုတွေပဲဖြစ်ဖြစ်ကိုယ့်ရဲ့ကိုယ်ပိုင်သဘောထားအမြင်တွေကိုပါဝင်ဆွေးနွေးကြဖို့ရာဖိတ်ခေါ်ပါရစေ။ပါဝင်ဆွေးနွေးလိုတဲ့တော်ရရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။ VOA American တန်ရဲ့စနေနေ့ညနေခင်းအစီအစဉ်တွေနားဆင်နေရတာဖြစ်ပါရစေ။မွတ်စလင်အများစုရှီယာနိုင်ငံ9နိုင်ငံကနိုင်ငံသားတွေကိုပြည်ဝင်권မပေးဘဲယာယီတားမြစ်ထားဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအမိန့်ညင်ညာချက်ထုတ်ပြန်လိုက်တဲ့အတွက်အမေရိကန်ကိုလာဖို့ပြင်နေတဲ့ဒုက္ခသည်တွေအတွက်ဘာလို့ရမှန်းမသိတဲ့အခြေအနေနဲ့ကြုံနေရပါတယ်။သမ္မတကတော့သူ့အမိန့်ဟာအမေရိကန်သားတွေကိုအကြမ်းဖက်သမားတွေရန်ကကာကွယ်မှကာကွယ်ရမှာအရေးပါတယ်ဆိုပြီးပြောထားပါတယ်ဒီအမိန့်ကြောင့်အမေရိကန်မှာအခြေချနေထိုင်မဲ့ဒုက္ခသည်တွေအတွက်ဘာတွေဖြစ်လာနိုင်သလဲဆိုတာတွေကို VOA သတင်းတောက်ယန်နက်ရန်နာပိုယာဂျီယက်စကီးကသတင်းပေးပို့ထားပါတယ်မအီတန်စင်ကပြောပြပါမယ်ရှင်
ချင်းလာတဲ့ဆောင်ရည်ဒီမှာကမ်းမြင်းနဲ့ပြည်လင်းပြင်ကိုဖျက်ပြီးဘဝစစ်ထူထောင်နိုင်ဖို့ကြိုးစားကြတဲ့ဒုက္ခသည်တွေထဲမှာတထောင်လောက်ကိုအီတလီကမ်းခြေဆောင်ရဲတွေကမကြသေးခင်ကပဲကယ်ဆယ်ခဲ့ရပါတယ်။အများစုကဆိုရင်လည်းရေမလုံးတလုံးဆက်လီတွေနဲ့မြေထဲပြည်လင်းကိုဖျက်တမ်းခဲ့ကြရတာပါ။သမ္မတထရမ့်ကတော့မွတ်စလင်အများစုရှိရာနိုင်ငံခုနှစ်နိုင်ငံကသူတွေကိုပြည်ဝင်ခွင့်ယာယီတားမြစ်ဖို့နဲ့ဒုက္ခသည်တွေအခြေချနေထိုင်ရေးစီစဉ်ကိုရပောင်း120ဆိုင်းငံထားဖို့သမ္မတအမိန့်ကိုပြီးခဲ့တဲ့လမှာပဲလက်မှတ်ရေးထိုးလိုက်ပါတယ်။ဒီလိုမရေမရာချီနေကဒုက္ခသည်2000လောက်ကိုရိုက်ခတ်နိုင်တယ်လို့လဲကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကထောက်ပြပါဗျ။အမေရိကန်မှာဒုက္ခသည်တွေခြေချနေထိုင်နိုင်ရေးအစီအစဉ်တွေကိုတက်နိုင်သလောက်ဘေးကင်းလုံခြုံမှုရှိအောင်ကြိုးပမ်းထားကြောင်းကိုလဲ UNHCR ပြောခွင့်ရ Christopher Bowen ကပြောပါဗျ
။ We feel that the US program as it exists today is quite
ကုလရှိအမေရိကန်ရဲ့အစီအစဉ်တွေဟာလုံခြုံစိတ်ချမှုအပြည့်အဝရှိတယ်လို့ကျွန်တော်အနေနဲ့ခံစားမိပါတယ်။ဒါပေမဲ့ဒီရေပိုကောင်းအောင်လုပ်နိုင်မယ့်အနည်းလမ်းရှိတယ်ဆိုရင်လေအမေရိကန်အစိုးရနဲ့ပဲဖြစ်ဖြစ်ဘယ်အစိုးရနဲ့ပဲဖြစ်ဖြစ်ဒုက္ခသည်တွေကိုစီးစစ်တဲ့လုပ်ငန်းမှာအကောင်းဆုံးနည်းလမ်းတွေနည်းပညာတွေနဲ့လက်တွဲဆောင်ရွက်သွားဖို့လည်းအဆင်နဲ့ပ
ါဒုက္ခသည်တွေဝင်မလာနိုင်အောင်အမေရိကန်ကတားမြစ်လိုက်တာဟာအမေရိကန်တခုတည်းသာမကတကွာလုံးကိုပါကြည့်ရိုက်လာနေတယ်လို့လူဝင်မှုကြီးကြပ်ရေးဆိုင်ရာမူဝါဒတွေကိုစမ်းစစ်လေ့လာနေတဲ့ National Immigration Forum အဖွဲ့က Kathleen Farrell ကပြောပါတယ
် And if one country decides that they can no longer take people
ဒုက္ခသည်တွေဆက်လက်မခံတော့ဘူးဆိုပြီးနိုင်ငံတကာနိုင်ငံကဆုံးဖြတ်လိုက်ရင်နောက်ဆက်တွဲစိုးကြိုးနေတဲ့တခြားနိုင်ငံတွေနဲ့လူအဖွဲ့အစည်းပေါ်ဖိအားတွေပေါ်ပေါက်လာမှာပါမိသားစုတွေနဲ့ပြန်ဆုံစည်းနိုင်ဖို့ယာယီခိုးလုံနေသူတွေအများပြားရှိတဲ့တိုင်းပြည်တွေအတွက်ဖိအားတွေပိုများလာမယ်လို့လည်းထင်ပါတယ်
သမ္မတထရမ့်ကတော့သူ့အမိန့်ဟာအစ္စလာမစ်အစွန်းရောက်အကြမ်းဖက်သမားတွေအမေရိကန်နိုင်ငံထဲဝင်မလာနိုင်အောင်ဟန်တားဖို့ရည်ရွယ်ပြီးတော့နိုင်ငံတွင်းဝင်ရောက်လာမဲ့သူတွေကိုတင်းတင်းကြပ်ကြပ်စစ်ဆေးမှာဖြစ်တယ်လို့လည်းပြောဆိုထားပါတယ
် I've learned a lot in the last
ပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းမှာကျွန်တော်နားလည်လာတာကအကြမ်းဖက်ဝါဒရဲ့ချင်းချောက်မှုအန္တရာယ်ဟာအမေရိကန်နိုင်ငံသားတွေနားလည်ထားတာထက်ပိုကြီးမားနေတယ်ဆိုတာပ
ါတချိန်ထဲမှာပဲဥရောပသမဂ္ဂ EU ကလည်းမြေထဲပင်လယ်အလဲပိုင်းဒေသကိုဖျက်ဆီးလာနေကြတဲ့ဒုက္ခသည်တွေကိုနေရပြန်မောင်းထုတ်နိုင်ဖို့လီဘီယာနိုင်ငံကမ်းခြေစောင့်တက်တွေကိုအမေရိကန်ဒေါ်လာ215သန်းကျော်အကုန်ကျခံပြီးတင်ဒန်းပေးနေရလဲဖြစ်ပါတယ်ရှင်
။မဟိတန်စင်ပြောပြသွားတာပါရှင်။ VOE ကထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်တွေပါဝင်ရုပ်မြင့်သံကြားအစီအစဉ်တွေကို VOE Internet စာမျက်နှာ bamis.voanews.com မှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ရှင်။အခုညနေပိုင်းအစီအစဉ်ဆုံးမတက်ခင်မှာသတင်းချင်းချုပ်ကိုနန်းလောင်ကပြောပြပေးပါဦးမယ်ရှင
်။ဒုက္ခသည်တွေနဲ့မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ9နိုင်ငံကနိုင်ငံသားတွေအမေရိကန်ပြည်ဝင်ခွင့်ယာယီပိတ်ပင်တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အမိန့်ကိုကယ်လီဖိုးနီးယားပြည်နယ်အခြေစိုက်အယူခံတရားရုံးကယာယီတားဆီးခဲ့တာကြောင့်လူဝင်မှုကြီးကြပ်ရေးဆိုင်ရာသမ္မတအမိန့်အသစ်ရေးဆွဲဖို့စဉ်းစားနေတယ်လို့သမ္မတထရမ့်ကပြောပါရယ်။အစိုးရအဖွဲ့ကဒီကိစ္စကိုလုံမယ်လို့ဆုံးဖြတ်ရင်တနင်္လာနေ့ဒါမှမဟုတ်အင်္ဂါနေ့အစောဆုံးထားပြီးတော့သမ္မတအမိန့်တင်ထုတ်ပြန်နိုင်မယ်လို့သမ္မတရဲ့အထူးလေးရင် Air Force 1မှာမနေ့တောက်ကြနေ့ကသတင်းထောက်တွေကိုထရမ့်ကပြောပါရယ်။သမ္မတအမိန့်သစ်ထုတ်ပြန်တာကအယူခံတရားရုံးမှာရင်ဆိုင်နေရတာထက်ပိုမြန်ကောင်းမြန်မယ်လို့ပြောပါရယ်။အမေရိကန်လုံခြုံရေးအတွက်ဒါကိုအမြန်ဆုံးလုပ်ဖို့လိုတယ်လို့ထရမ့်ကပြောပါရယ်။အမေရိကန်ပြည်ထောင်စုကလုံခြုံရေးအတင်းကျပ်ဆုံးနယ်မြေတစ်ခုဖြစ်တဲ့အမေရိကန်နဲ့မက္ကဆီကိုပြည်နယ်ကိုတောက်ကြာနေကတွားရောက်ခဲ့တဲ့မိမြေလုံခြုံရေးဝန်ကြီးဂျွန်ကယ်လီကနိုင်ငံတွင်တရားမဝင်ဝင်ရောက်လာသူတွေကိုခလုံးခွင့်ပေးထားတဲ့မြို့ကြီးတွေကိုဗဟိုအစိုးရကထောက်ပံ့နေတဲ့အစီအစဉ်တွေအပေါ်တင်းတင်းကျပ်ကျပ်ကင်တွယ်ဆောင်ရွက်မှာမဟုတ်ကြောင်းပြောဆိုပါရယ်။ကယ်လီဖိုးနီးယားပြည်နယ်ဆန်ဒီယာဂိုနဲ့မက္ကဆီကိုနိုင်ငံကတွားရွာယာနာမြို့ကြားနယ်စပ်မှာဗဟိုနယ်ပြည်နယ်အစိုးရတာဝန်ရှိသူတွေလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့တောက်ကြာနေနောက်ပိုင်းမှာဝန်ကြီးကယ်လီတွေ့ဆုံခဲ့ပြီးတော့သတင်းစာရှင်းလင်းပွဲတရားကိုလည်းကျင်းပခဲ့တာပါ။နိုင်ငံတွင်းမှာတရားမဝင်ဝင်ရောက်နေသူတွေကိုလူဝင်မှုကြီးကြပ်ရေးနဲ့အကောက်ခွန်ဌာနတာဝန်ရှိသူတွေကအကြီးအကျယ်နှိမ်နှင်းမှုတွေရှိနေကြောင်းလူအခွင့်ရေးအဖွဲ့ရဲ့ပြောဆိုချက်တွေနဲ့ပတ်သက်လို့အမေများရမှာတော့အာဏာပိုင်တွေအနေနဲ့တရားဥပဒေနဲ့အညီဆောင်ရွက်နေတဲ့အကြောင်းဖြေကြားခဲ့တာဖြစ်ပါတယ်။
စနေနေ့ညနေခင်းထိတ်တန့်ရောက်နိုင်ငံတကာသတင်းချင်းချုပ်ကိုနန်းလောင်ကျင်းညာပေးသွားတာပါဒီညနေအစီအစဉ်ထုတ်လို့ရမှုကမတ်စုမွန်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ဂျွန်နာကမင်းစ်ဖြစ်ပါတယ် VO American တန်ရဲ့စနေနေ့ညဘက်ထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ် VO ကနေပြီးတော့မြန်မာဘာသာအစီအစဉ်တွေကိုရေဒီယိုကနေတစ်နေ့6ချိန်ထုတ်လွှင့်ပေးနေတာဖြစ်သလို VO Internet စာမျက်နှာ bamis.voanews.com မှာလည်းပြန်လည်နိုင်နိုင်ကြပါတယ်ရှင်ည9နာရီကျရင်တစ်ခါပြန်ပြီးတော့ဆုံကြရအောင်ပါသောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington.